ဂျပန်နိုင်ငံသားရေးဝန်ကြီးဌာနဝန်ထမ်းဆတ်တိုရှိအိုယာမာကာဝါဆာကီမြို့မှာဓာတ်ထုတ်မှုနဲ့တည်ဆုံသွားတဲ့ပုံမှာဝန်နဲ့ကြေခွဲတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီဝန်ထမ်းရဲ့ဇနီးဖြစ်သူစီကိုစာရေးသားပေးပို့ခဲ့တယ်လို့သမ္မတရုံးကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။2013ဧပြီလတုန်းကဒေါ်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်တွင်မှာဆုံခဲ့တဲ့မြန်မာစကားကျွမ်းကျင်သူဆာတိုရှိအိုယာမာတည်ဆုံသွားတဲ့သတင်းပေါ်မှာတုံ့လုံခဲ့ရပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းဗိုလ်ဒူးနီရဲ့ဆွေးနွေးရေးသားထားတဲ့သူစာကိုဖော်ပြထားတာကိုဂျပန်သတင်းဌာနတွေကဂျပန်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။အိုယာမာရဲ့ဘာသာစကားကျွမ်းကျင်မှုနဲ့တိမ်မွေ့ပြူငါရဲ့တဘာဝကိုအမှတ်ရတဲ့အကြောင်းရေးသားထားပြီးတော့နှစ်နိုင်ငံချစ်ချည်ရေးအတွက်တမိုးထားရတဲ့တန်တပန်တယောက်ဆုံးရှုံးရတာပဲလို့ဒေါ်ဆန်းစုကြည်ကရေးသားထားပါတယ်။အိုယာမာအပြင်အသက်17နှစ်အရွယ်မင်းကလေးငယ်တယောက်လည်းဒီဓာတ်ထုတ်တိုက်ခိုက်မှုတွင်မှာတိမ်ဆုံးခဲ့ရပြီးတော့ကလေးအများစုပါဝင်တဲ့စုစုပေါင်း18ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဓာတ်ထုတ်တိုက်ခိုက်သူကသူ့ကိုယ်သူတက်တည်သွားပြီးတော့ဘာကြောင့်ခုလိုတိုက်ခိုက်ရလဲဆိုတဲ့အကြောင်းရင်းကိုတော့မသိရပါဘူး။